ချင်းပြည်မြောက်ပိုင်းလက်နက်ကင်ပရိပခါတွေစတင်ချိန်မှာမွန်ဂိုအနီရွာတရွာကအရက်သား50လောက်ကိုအစိုးရတပ်မတော်ကဖမ်းဆီးမှုတွေရှိခဲ့ကြောင်းကိုကချင်ချင်းကျန်းရေးကွန်ရက်ကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ဆက်တည်းမှာပဲဖမ်းဆီးထားသူတွေပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကတော့ဒီသတင်းနဲ့ပတ်သက်ပြီးလုံခြုံရေးတပ်ဖွဲ့အတွက်မေးမြန်းရမှာဖမ်းဆီးတာမရှိဘူးဆိုတဲ့ပြန်ကြားချက်ရရှိထားကြောင်းနဲ့အခြေအနေအသေးစိတ်ကိုထပ်မံစစ်ဆေးနေကြောင်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရက်သား50လောက်ကိုဖမ်းဆီးတာဟာရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲစဉ်တွေစတင်ဖြစ်ပွားခဲ့တဲ့ဒီလ20ရက်နေ့ကဖြစ်ပျက်ခဲ့တာလို့ကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကသတင်းထုတ်ပြန်ထားတာပါဒီလိုဖမ်းဆီးထားတဲ့အခြေအနေကိုကချင်ငင်းချမ်းရေးကွန်ရက်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးကွန်ရှာအောင်ကအခုလိုပြောပါတယ
်ဒီရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ပခါစားဖြစ်တော့မွန်ဂိုဒေတာမှာပေါ်ဂျုံပါရွာလို့ခေါ်တယ်အဲ့ဒီမှာမင်္ဂလာဆောင်ဖို့အခမ်းအနားပြင်ဆင်နေတဲ့အချိန်ပြည်ပခါဖြစ်တော့အဲ့ဒီမနက်မှာလူ90ယောက်လောက်ကိုဖန်ထားရဖြစ်ပါတယ်။တချို့ကြတော့ဒီယုတ်နိုင်ငံသားကချင်လူမျိုးတွေပါတာပေါ့နော်။သူတို့ကတော့အဲ့ဒီနောက်တနေ့မှာသူတို့အဲ့ဒီဟိုဘက်ဒီယုတ်ပြည်ပကကိုယ်စားလှယ်ဒီလာပြည်ညီနိုင်ပြည်မှာပြန်လွတ်သွားတယ်။အဲ့ဒီနောက်မှာတော့ဒီ25ရက်နေ့မှာကျွန်တော်နိုင်ငံသားနေရာကိုထပ်လွတ်ပေးတယ်။ကျန်တဲ့လူတွေတော့အခုကြီးလွတ်ပေးတဲ့ဟာမရှိသေးပါဘူး
။နိုဝင်ဘာလ21ရက်နေ့မှာတရုတ်နိုင်ငံသားကချင်လူမျိုး12ယောက်ကိုလွတ်ပေးခဲ့ပြီးလောလောဆယ်မှာတော့ကျန်ရှိသူတွေကိုမွန်ဂိုတပ်စခန်းအတွင်းမှာထိန်းသိမ်းထားတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဒီအတွက်ဖမ်းဆီးထားသူတွေအ мян လွတ်ပေးဖို့နဲ့စစ်ပွဲတွေရပ်ဆိုင်းဖို့ကိုကချင်ငင်းကြဲရေးကွန်ရက်ကတောင်းဆိုထားပါတယ
်။ကျွန်တော်ဒီဖမ်းထားတဲ့အရသာတီကိုပြန်ပြမအ мян ချက်ချင်းလွတ်ပေးဖို့ကိစ္စတောင်းဆိုတာဖြစ်ပါတယ်။ပြီးတော့ကျွန်တော်အနေနဲ့ဒီတောင်းဆိုတဲ့နေရာမှာလေရှိဖြစ်နေတဲ့ပြပခါပြစ်ခတ်တဲ့ပွဲမှုကိစ္စတွေကိုချက်ချင်းရပ်ဖို့ကိစ္စကိုလည်းကျွန်တော်တောင်းထားတာဖြစ်ပါတယ်။နှစ်ဖက်ပြပခါဖြစ်နေတဲ့အဖွဲ့ကိုကျွန်တော်ရည်ညွှန်းပြီးတောင်းဆိုတာဖြစ်ပါတယ်။ပြပခါဖြစ်တဲ့အခါမှာလည်းဒီအယက်သားနဲ့လက်နက်ကင်တွေအခြားမှာခွဲခြားတဲ့ဒီဂျီနီဗာကွန်ဗင်းရှင်းပေါ့နော်ဒီစားလိုက်နာဖွင့်ရတဲ့အဓိကကျွန်တော်တောင်းဆိုတာဖြစ်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီရဲ့အတွေ့အကြုံမှုဦးစော်ထေကတော့ဒီလိုအရက်သားတွေဖမ်းဆီးထားတယ်ဆိုတာနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ်
။မြန်ဆွေရင်းနေအမင်းလာတော်လုတ်တဲ့လူတွေကို90ဖမ်းနေပါညာဆိုတဲ့ဖြစ်စဉ်ပေါ့နော်။ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲကျွန်တော်တို့မေးကြည့်တယ်။မေးကြည့်တော့ဟိုတက်မတော်အပိုင်းမှာလည်းအဲ့ဒီသတင်းအဖြစ်စဉ်တက်ထားတာမရှိဘူးပေါ့နော်။နောက်တကယ်အမြင်အမြင်မှရှိတဲ့ရဲပေါ့နော်။ရဲလုံခြုံရေးတပ်ဖွဲ့တွေလည်းမေးတယ်။မီးတို့ကြတော့လေအဲ့ဖြစ်စဉ်မရှိဘူးအဲ့မင်းလာတော်မှာလူ90လောက်ဝင်ဆက်သွားတယ်ဖြစ်စဉ်မရှိဘူး20နေစပြတဲ့အချိန်မှာအဲ့ KIA ပေါ့နော်သူတို့ပြည့်အဲ့အဖွဲ့တွေကအဲ့တနက်ကင်အဖွဲ့တွေကတကယ်သားတွေကြားထဲမှာဂျောပြီးတော့ဝင်နေတယ်အချိန်မှာအရသားတွေနဲ့ခွဲလို့မရပါဘူးနော်အဲ့လိုမျိုးဖြစ်စဉ်ဖြစ်တယ်အဲ့မုံကိုဖြစ်စဉ်ကအဲ့20 21အဲ့ကာလပေါ့နော်အဲ့လိုပဲသိရတယ်
တမ်ရော်နဲ့ရဲတပ်ဖွဲ့ရဲ့ပြန်ကြားချက်အရရဲသားတွေဖမ်းဆီးတာမရှိကြောင်းသိရပေမဲ့နောက်ဆုံးအခြေအနေကိုသိရဖို့စုံစမ်းမှုတွေလှုပ်ဆောင်သွားမယ်လို့လည်းဦးစော်ထေကပြောပါတယ်
။ကျွန်တော်တို့ထိန်းထားတဲ့လူတွေလည်းတမ်ရော်ကတော့သတင်းထုတ်ပြန်ထားတာရှိတယ်။အရှင်ဖမ်းမိလို့ပါလို့ပေါ့နော်။အဲ့ဒါလည်းကျွန်တော်လက်ငါးချောင်းဟိုရေးလို့ရတယ်။ဒါကလည်းအရသားလုံးဝမပါဘူး။ခုနကပြောတဲ့ဟိုဘုံခွဲတာတို့အဲ့တိုက်ပွဲမှာအထူးကြုံမှုဖြစ်ပြီးတော့ဟိုဒဏ်ရာနဲ့အဲ့ဒါမျိုးမိတာဒါမျိုးပဲရှိတယ်။ဒါပေမဲ့နေပြည်တော်ကျွန်တော်တို့ထပ်ပြီးတော့စီစဉ်မှုတော့လုပ်မယ်ပေါ့နော်။တတလို့တည်ရတလို့ကတော့အဲ့ဒါမရှိဘူးလို့သိရတယ်
။လက်ရှိဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်မှာမွန်ဂိုဒေတာဘက်ဟာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်တဲ့ဒေတာလည်းဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်မွန်ဂိုဒေတာကပြည်သူ1000ကျော်လောက်ဟာတရုတ်နိုင်ငံမန်စီမြို့နယ်အတွင်းမှာခိုးလုံနေရကြောင်းလည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဂျာရေးဝန်ကြီးဝမ်ကြီးကတော့တရုတ်နိုင်ငံနဲ့နေဆက်အနီးလက်နက်ကင်ပြပခတွေကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းတရုတ်နိုင်ငံမှာရောက်ရှိနေတဲ့မြန်မာငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကိုပြောဆိုခဲ့ကြောင်းနဲ့နေဆက်တည်ငြိမ်အေးချမ်းရေးအတွက်နှစ်နိုင်ငံအကြားအစင်းမြင့်တန်တမာရေးစီရေးရပူးပေါင်းဆောင်ရွက်မှုတွေကိုစနစ်တကျလှုပ်ဆောင်တင်ကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံဂျာရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်